ေးစရာအင်းမြကဘာမှလူသားတွေအသက်ရှင်နိုင်မှုရိက္ခာကအထူးအရေးပါပြီးစိုက်ပျိုးရေးကဏ္ဍကနေရိက္ခာကိုအဓိကထုတ်လုပ်ပေးတာမို့စိုက်နိုင်ပြိုးနိုင်တဲ့အပြင်သင်္နံအထွက်ကောင်းမှုမြေစီလွှာလိုအပ်ပါတယ်လူသားတွေအတွက်အမတန်အရေးကြီးတဲ့မြေစီလွှာဟာ50ကန်တိုင်းဘလုံးကွင်းတကွင်းစာနှုံးနဲ့တိုက်စားခံရတယ်လို့ FAO စာနာရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်မြေစီလွှာဆိုတာကမ္ဘာမြေကြီးရဲ့အပေါ်ယာမှာအထူပါခြင်းမတူပဲလက်မအနည်းငယ်ကနေပေပေါင်းများစွာထိဖုံးလွှမ်းနေတဲ့မြေလွှာဖြစ်ပါတယ်။နှစ်တွေချီပြီးဖြစ်တည်လာတဲ့မြေစီလွှာမရှိရင်သီးနှံတွေလည်းမဖြစ်ထွန်း။သီးနှံကိုမှီဝဲစားတောက်နေတဲ့လူနဲ့သက်ရှိရဝါတွေလည်းအသက်ရှင်နေနိုင်မှာမဟုတ်ပါဘူး။ကြောက်လွှာမြေမြင့်နှစ်ပြင်အနေထားရာသီဥတုသဘာဝပေါက်ပင်မြေစီလွှာဖြစ်ပေါ်လာတဲ့ကာလအပိုင်းခြားပေါ်မူတည်ပြီးအပင်တွေပေါက်ရောက်ရှင်သန်ဖို့ရေနဲ့အားရတက်ကိုမြေစီလွှာကဖြည့်ဆည်းပေးပါတယ်။ဆွစ်ဇာလန်နိုင်ငံမှာအခြေစိုက်ပြီးကမ္ဘာလုံးဆိုင်ရာစိုက်ပျိုးရေးလုပ်ငန်း၊စိုက်ပျိုးရေးသုံးဓာတ်ရုပ်ပစ္စည်းလုပ်ငန်းနဲ့ဇီဝနည်းပညာဆိုင်ရာလုပ်ငန်းတွေဆောင်ရွက်နေတဲ့စင်ဂျန်ဒယ်စိုက်ပျိုးရေးလုပ်ငန်းကော်ပိုရေးရှင်းအင်တာနက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာမြေစီလွှာနဲ့ပတ်သက်လို့ကြားရတာကတော့
Soil is the foundation of all life on earth. Without it, we couldn't grow.
သရှိမှန်သမျှရဲ့အခြေခံဖြစ်ပါတယ်။မြေစီလွှာမရှိရင်ကျမတို့ရှင်သန်ဖို့လိုအပ်တဲ့ဆန္ဒရိက္ခာစိုက်ပျိုးနိုင်မှာမဟုတ်ပါဘူး။မြေစီလွှာမှာသဘာဝမြေဩဇာရဲ့900ခိုင်နှုန်းတတုဓာတ်45ခိုင်နှုန်းနဲ့ရေနဲ့လေက25ခိုင်နှုန်းစီပါဝင်ပါတယ်။မြေစီဩဇာထက်သန်တဲ့မြေစီလွှာတစ်စုံမှာ bacteria တန်တထောင်နဲ့တခြားဇီဝပစ္စည်းတွေပါဝင်နိုင်ပါတယ်။မြေစီလွှာရေနဲ့လေကိုစုပ်ပြီးအပင်အာဟာရအတွက်လိုအပ်တဲ့ phosphorus နဲ့ nitrogen လိုဓာတ်ပစ္စည်းတွေဖြည့်ဆည်းပေးပါတယ်လို့ပြောသွားတာပါအပင်တွေကြီးထွားသန်ဆုံးစေဖို့ oxygen carbon hydrogen nitrogen phosphorus potassium sulfur ဆိုတဲ့ကကယ်လ်ဆီယမ် magnesium နဲ့သန်ဥဟာအလိုအဆုံဓာတ်ဆင်10မျိုးဖြစ်ပါတယ်ဒီဓာတ်ဆင်10မျိုးတွေကမှ nitrogen carbon hydrogen နဲ့ oxygen ကိုလေနဲ့ရေကရပါတယ်။ဓာတ်ဆင်10မျိုးစလုံးပင်ပေါက်ရောက်ရှင်သန်မှုအနည်းနဲ့အများအရေးကြီးတယ်လို့ပြောကြပါရယ်။အပင်ရဲ့အစာအာဟာရဖြစ်တဲ့ဓာတ်ဆင်တွေချို့တဲ့နေရင်ဖြစ်ဖြစ်သီးနှံပင်တွေကိုတနည်းအားဖြင့်မှဆက်တိုက်ဆက်ပြိုးတာများရင်ဖြစ်ဖြစ်ဓာတ်ပစ္စည်းတစ်ခုခုဒါမှမဟုတ်တစ်ခုထက်ပိုကုန်ကန်းရုတ်လျော့နေရင်ဖြစ်ဖြစ်အပင်တွေကောင်းကောင်းမွန်မွန်မဖြစ်ထွန်းနိုင်တော့ပါဘူး
။ Only 12% of Earth's total surface is suitable.
ကမ္ဘာမြေမျက်နှာပြင်ရဲ့စုစုပေါင်းရဲ့စနစ်ရာဂိုင်းနှုန်းမှာပဲစိုက်ပျိုးရေးအတွက်အသုံးပြုဖို့တင့်တော်ပါတယ်။ဒါဟာကမ္ဘာတိုက်ကြီးတွေကမြေဟက်တာတန်တထောင်6သိန်းနဲ့ညီမျှပါတယ်။ဆန္ဒရိက္ခာလုံလောက်ဖို့မြေစီရောစာထက်သန်တဲ့မြေစီလွှာကမရှိမဖြစ်လိုအပ်ပါတယ်လို့ပြောတော်တာပါ။ဒါပေမဲ့ပုံစံအမျိုးမျိုးနဲ့မြေစီလွှာပြုံးတဲ့အခြေရှိနေပါတယ
်။ Threats to soil health are water erosion, wind erosion.
အနေရီကတော့ရေတိုက်စားတာ၊လေတိုက်စားတာတစနဲ့ဒိုက်ခံတရားဖြစ်လာတာခြေမောခံရတာသဘာဝပစ္စည်းတွေဆုံးရှုံးကုန်တာမြုပ်ပြချက်တင်တာတွေဖြစ်ပါတယ်ဒီအနယ်တွေရဲ့မြေတိမ်သိမ်းရေးညံပြင်းတာတွေရဲ့သီးနှံတမျိုးတွေဆက်ပြိုးတာရဲ့စတာတွေကြောင့်ကမ္ဘာမြေကြီးဟာတစ်ဆက်ကနေဘောလုံးကွင်းတကွင်းစာနဲ့ညီမျှတဲ့ဆက်ပြိုးမြေဆုံးရှုံးနေရပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာတော့ပုံစံမျိုးစုံနဲ့မြေစီလွှာတွေဆုံးရှုံးနေရပြီးသစ်တော်ပြုံးလို့မြေစီလွှာတိုက်စားခံရတာကအဆိုးဝါးဆုံးတွေတည်းပါပါတယ်။ဒါကိုသစ်တော်ပညာရှင်ဦးဝင်းမောင်က
တောင်ပေါ်တော်တွေကအကုန်လုံးဆုံးရှုံးသွားတယ်ဆိုတော့တမန်အပြင်တောင်ပေါ်တော်တွေဆုံးရှုံးသွားတယ်ဆိုတာတော့ပဲသူမြင်ရတာပေါ့ဗျာ။အဓိကဆုံးရှုံးသွားတာကတဲ့ပိုတံမိုးကြီးတဲ့မြေစီလွှာတွေဗျာ။တောင်ပေါ်တော်တွေရဲ့အောက်မှာရှိတဲ့ top swine ဇူးလာတူကြီးရှိပါတယ်။အဲ့ဒီမြေစီလွှာတူကြီးဟာတချို့နေရာတွေဆိုရင်အနည်းဆုံးတစ်ပေခွဲနှစ်ပေသုံးပေလောက်အထိကိုထူတဲ့နေရာတွေကျွန်တော်တို့တွေ့ဘူးပါလေဗျ။ရွာချလိုက်တဲ့မိုးရေတွေကိုစုပ်ထားပြီးတော့မှຫນွေကြတော့မှသူကဒစိမ့်စိမ့်နေအဲ့ဒီတည်းကနေပြီးတော့တိတ်ဆန်းရေဖြစ်နေသူကပြန်ထုတ်ပေးတာဗျ။ Top swine တွေကနေရောင်နဲ့ဓာတ်ရိုက်ထိပြီးတော့မှဒီမြေကြီးတွေကပွားထလာတယ်ຫນွေမှာ။နောက်မိုးလည်းရွာချလိုက်ရောတကယ် heavy rain လည်းရွာချလိုက်ရောအဲ့ဒီမြေစီလွှာတွေဒီ Top swine ဖြစ်တဲ့အကုန်လုံးတိုက်စားပြီးတော့ချောင်းနေတဲ့ကိုယောက်သွားတယ
်။ Dory ပြုံးလို့2 cm 60လောက်နဲ့ညီမတဲ့3မီလောက်ရှိတဲ့အပေါ်ရန်မြေစီလွှာဟာမြန်မြန်ဆန်ဆန်ပြုံးသွားပြီမဲ့တလက်မတော်မရှိတဲ့မြေစီလွှာ2စင်တီမီတာကနေ3စင်တီမီတာရှိလာဖို့1000လောက်ဆောင်ရတယ်လို့ FAO ကပြောပါတယ်ရှင်